အမေရိကန်သမ္မတဘရက်အိုဘားမားကသူယာရုကအနားမယူခင်သူတာဝန်ထမ်းဆောင်နေစဉ်အောင်မြင်ခဲ့တာတွေနဲ့တိုင်းပြည်ဘဲကိုဥတီသွားနေတဲ့ဆိုတဲ့အခြေအနေတွေနဲ့ပတ်သက်လို့ရှေ့သတင်းပတ်တွင်နှုတ်ဆက်စကားပြောကြားဖို့စီစဉ်ထားပါတယ်။ဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့မှာကျန်းသက်စာချင်းဆိုပြီးသမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့မှာသူ့ရဲ့ရှီကာဂိုမြို့မှာပြောကြားမဲ့နှုတ်ဆက်မိန့်ခွန်းအတွင်ဖြတ်တန်းခဲ့တဲ့ရှင်းနှစ်တာခီးတလျှောက်ထောက်ခံခဲ့သူတွေကိုကျေးဇူးတင်ကြောင်းပြောကြားတာအပြင်တိုင်းပြည်ကောင်းကျိုးအတွက်လှူဆောင်ပေးနိုင်ခဲ့တာတွေနဲ့ဒီကနေ့တိုင်းပြည်ဘဲကိုဥတီသွားနေတယ်လဲဆိုတာကိုထည့်သွင်းပြောကြားတော့မှာဖြစ်ကြောင်းတင်းလာနေကထောက်ခံသူတွေကိုပေးပို့တဲ့အီးမေးလ်ထဲမှာသမ္မတအိုဘားမားကရေးသားထားပါတယ်အသက်55နှစ်ရှိပြီဖြစ်တဲ့သမ္မတအိုဘားမားက2009ခုနှစ်ကစလို့သူတို့အနေနဲ့အထိုက်အလျောက်ဆင်ခုံမှုတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အတူလက်တွဲပြီးကြော်လွှားဖြစ်ရှင်နိုင်ခဲ့ကြောင်းဒါဟာဘာကြောင့်လဲဆိုတော့တိုင်းပြည်စတင်တည်ထောင်ခဲ့ကြတဲ့ကတည်ရှိခဲ့တဲ့ယုံကြည်မှုတွေကိုဆွေးမြဲစွာကန်ဆွဲထားခဲ့တဲ့အတွက်ဖြစ်ကြောင်းကျွန်တို့ရဲ့ယုံကြည်ချက်အတိုင်းအတူလက်တွဲပြီးတိုင်းပြည်တိုးတက်ကောင်းမွန်မှုအတွက်ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်ခဲ့ကြောင်းလည်းရေးသားထားပါတယ်။အမေရိကန်နိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington က1896ခုနှစ်မှာစတင်ခဲ့တဲ့အစဉ်အလာအတိုင်းယာရုကအနားယူရမယ့်သမ္မတတွေကနှုတ်ဆက်မိန့်ခွန်းပြောကြားကြသလိုသမ္မတဝါမလည်းနှုတ်ဆက်မိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။